မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲရေးတွေမှာနိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေကြောင့်မြန်မာအမျိုးသမီးတွေဟာကမ္ဘာအမျိုးသမီးကောင်းဆောင်တွေနိုင်ငံတကာအမျိုးသမီးဒုတွေနဲ့ပါလက်တွဲဆောင်ရွက်လာနိုင်ပြီလို့ရန်ကုန်ခြေဆိုင် Concord အဖွဲ့ဥက္ကဋ္ဌမဆိုးထက်ဝင်းVOA ကိုပြောပြလိုက်တဲ့အကြောင်းနားဆင်ရမှာပါ American ပြည်ထောင်စု Washington DC အခြေဆိုင် Woodrow Wilson Center ကဦးစီးကျင်းပတဲ့ပြည်သူဝန်ထမ်းကဏ္ဍမှာအမျိုးသမီးတွေရဲ့ဥဆောင်စွမ်းရည်ကိုမြင့်တင်ဆောင်ရွက်ရေးနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲကိုမဆိုးထက်ဝင်းကတက်ရောက်ခဲ့တာပါ2012ခုနှစ်နိုဝင်ဘာလကမြန်မာနိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြင့်လာရောက်ခဲ့တဲ့ American သမ္မတအိုဘားမားနဲ့လည်းတွေ့ဆုံခွင့်ရခဲ့သူတဦးဖြစ်ပါတယ်အခု Washington DC မြို့တော်ကိုရောက်ရှိနေချိန်မှာVOA မြန်မာပိုင်းကဖိတ်ခေါ်ပြီးတော့တွေ့ဆုံမေးမြန်းခဲ့ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal ကျွန်တော်တို့အမျိုးသမီးတွေမှာကအဓိကလိုအပ်တာကအခုဟို network နဲ့ပေါ့နော် skills တွေအများကြီးလိုပါတယ်ကျွန်တော်တို့နိုင်ငံမှာ skills နဲ့ network ဘာလို့လိုတယ်လို့ပြောရလဲဆိုတော့ကျွန်တော်တို့အမျိုးသမီးတွေကကျမတို့တိုင်းပြည်မှာလုံနိုင်ကြနိုင်တဲ့လူတွေအများကြီးရှိတယ်။နောက်တစ်ခုကတကယ်လဲဟိုစိတ်ပါဝင်စားစွာနဲ့လုပ်ပေးနိုင်တဲ့လူတွေလည်းရှိတယ်။ဟိုခေါင်းဆောင်တွေလည်းအများကြီးပေါ်ထွက်လာတယ်။ဒါပေမဲ့ကျမတို့တိုင်းပြည်အနေနဲ့ကြတော့လေအခုကနိုင်ငံတကာနဲ့ထိတွေ့မှုမှာအရင်တုန်းကနဲ့ဆာလို့ရှိရင်အခုအများကြီးများလာတယ်ဆိုပေမဲ့သူများနိုင်ငံထက်ဆိုင်နည်းနည်းလေးတော့နောက်ကျနေတယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်ကျမတို့ကလိုအပ်တဲ့ scale ရဲ့နောက်ပြီးတော့နိုင်ငံတကာဒီ network တွေကိုပို့ပြီးတော့ကျမတို့ဟိုချဲချဲပြန့်ပြန့်ဟိုထိတွေ့နိုင်အောင်ကိုအဓိကထားပြီးတော့ကျွန်မလာပြီးတော့ဆွေးနွေးခြင်းဖြစ်ပါတယ်လို့
မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ဥဆောင်မှုအရေးချင်းအခမ်းကဏ္ဍနဲ့ဒီနိုင်ငံတကာအမျိုးသမီးတွေရဲ့လှုပ်ရှားနေတဲ့အနေအထားနဲ့ရှင်ပြီးတော့ဘယ်လိုကွဲပြားခြားနားတွေတွေ့ရလဲရှင်
ကျမတို့နိုင်ငံမှာအခက်အခဲတွေရှိတယ်တချို့ဟာတွေကဥမာ social အခက်အခဲတို့နောက်ပြီးတော့တခြား traditional ပုံသွင်းထားတာမျိုးတွေရှိတယ်ဒါပေမဲ့အမျိုးသမီးတွေကအခုချို့လို့ရှိရင်ဒီပေါင်ကိုကြော်ပြီးတော့အများကြီးထွက်လာကြပါပြီနောက်အခုဆိုကျမတို့မြန်မာပြည်မှာဆိုအမျိုးသမီးခေါင်းဆောင်တွေလည်းအများကြီးပေါ်ထွက်လာပြီနောက်ပြီးတော့ထွက်လာတဲ့အမျိုးသမီးခေါင်းဆောင်တိုင်းနှီးပါးဟာလည်းအမြင်နမဟိုအရေးချင်းပြေးသွားတဲ့အမျိုးသမီးတွေလို့ကျမလည်းမြင်ပါတယ
်မြန်မာနိုင်ငံကအမျိုးသမီးတွေအတွက်ပေါ့နော်သူတို့ရဲ့အရေးချင်းလိုက်ဒီဥဆောင်မှုခန္ဓာမှာပါဝင်နိုင်ဖို့ဆိုတော့အုပ်ချုပ်ရေးပိုင်းမှာပါဝင်နိုင်ဖို့ဆိုတော့အခွင့်အရေးရောတကယ်ပဲဟိုရနေတာလားရှင်
အမျိုးသမီးအဖွဲ့တော်များများကတော့ကျမတို့2015ခုနှစ်ကိုအမျိုးသမီး30ရာခိုင်နှုန်းပေါ့နော်လွတ်တော်ရဲဝင်ရောက်ပါဝင်နိုင်ဖို့ legislature 30ရာခိုင်နှုန်းအမျိုးသမီးဖြစ်ဖို့ဆိုတော့ဥတီချက်တော့ကျမတို့မှာရှိပါတယ်အဲ့တော့ဒီရာခိုင်နှုန်းကိုကျမတို့ပြင်ပြအောင်ဖြည့်ဖို့ကလည်းဟိုတယောက်ချင်းစီမှာလည်းတာဝန်ရှိသလိုအမျိုးသမီးကဏ္ဍကိုဥဆောင်နေတဲ့လူအလုံးမှာလည်းတာဝန်ရှိပါတယ်ဘယ်လိုရာမျိုးကနေကျမတို့ကိုပေါ်တော့အပင်းနိုင်မလဲဘယ်လိုရာကျမတို့အတွက်ကိုအားနည်းစရာတွေဖြစ်မလဲဆိုတာကတော့ကျမတို့တယောက်စီတိုင်းရဲ့တော်လာနိုင်တဲ့ပုံမှာပဲမူတည်တယ်လို့ထင်ပါတယ်
။အဲ့တော့နိုင်ငံတကာအဖွဲ့အစည်းတွေကဒီမြန်မာနိုင်ငံကအမျိုးသမီးရေးကိစ္စတွေကိုကူညီပံ့ပိုးပေးနေတဲ့အပိုင်းမှာလေ။ဟိုသူတို့ဘလို့နေရာမျိုးတွေမှာသူတို့ဘလို့ပုံစံမျိုးတွေနဲ့ကူညီပေးနေလဲရှင
်။ဥပမာဆိုလို့ရှိရင်ဒီအခုကျမတို့ဒီ Women in Public Service Program ဆိုတာကျမလာပြီးတော့ဟို discussion လာလုပ်တဲ့ program မှာဆိုလို့ရှိရင်တကဘာလုံး women program မှာတော်နိုင်ငံအတော်များများမှာ Women in Public Service ဆိုပြီးတော့เนาะအမျိုးသမီးနဲ့ပြည်သူဆက်ဆံရေးကဏ္ဍပေါ့ဆိုတဲ့ဟာကိုကျွန်တော်တို့ဥတီချက်ထားပြီးတော့လုပ်ကြပါတယ်လုပ်တဲ့အခါမှာခုနဒီနိုင်ငံတကာကလာတဲ့အခါမှာများသောအားဖြင့်ကသူတို့နိုင်ငံတကာမှာတွေ့ကြုံရတဲ့အတွေ့အကြုံတွေကိုနံပါတ်1ဦးစားပေးပြီးတော့သူတို့ sharing လုပ်တယ်နောက်တစ်ခုကတော့ skills တွေပေါ့ဥမာဆိုလို့ရှိရင်ကျွန်တော်တို့ဟို domination technique တွေအဲ့ဒါမျိုးနောက်တစ်ခုက negotiation skills တွေဒီလိုမျိုး skills တွေကိုလည်းပေးပါတယ်နောက်တစ်ခုကလည်းဟိုသူတို့လာတဲ့အတွက်ကျွန်တော်တို့ network ပိုကျဲလာတယ်အရင်တုန်းကကျွန်တော်တို့ဟိုကမ္ဘာမှာမြန်မာအမျိုးသမီးတွေဟာကဘာကိုကျမတို့လူသိမများကြအောင်ကဘာလဲကျမတို့သိမသိသလိုကျမတို့ကလည်းကဘာချမ်းကိုသိမကဘာကောင်းဆောင်တွေကိုသိမသိဘူးအခုဆိုလို့ရှိရင်ဒီလိုမျိုးဟိုနိုင်ငံတကာကတော့အခုအတိကတော့ American နိုင်ငံကအများဆုံးပေါ့နော်ကျမတို့မြင်တွေ့ရတာတော့လာပြီးတော့ပံ့ပိုးကူညီမှုတွေကများတဲ့အတွက်အခုကျမတို့အမျိုးသမီးတွေဆိုလို့ရှိရင်ကဘာမှာရှိတဲ့အမျိုးသမီးတခြားကောင်းဆောင်တွေနဲ့ဆက်သွယ်ခွင့်ရတဲ့ဟိုရင်ကျေးမှုပဲဖြစ်ဖြစ်အသိအမြင်ပဲဖြစ်ဖြစ်ဖလှယ်ခွင့်ရတဲ့အတွက်ဒါအကောင်းဆုံးအခွင့်အရေးတစ်ခုပါ
မဆိုးတက်ဝင်းတို့ Concord အဖွဲ့အနေနဲ့ပေါ့နော်ဒီအမျိုးသမီးရေးရာအပိုင်းကြီးကိုဆောင်ရွက်ပေးတဲ့အခါမှာအဓိကဘယ်လိုလုပ်ငန်းတွေမှာဟိုအလေးထားပြီးတော့ဆောင်ရွက်ပေးနေလဲရှင်
ဟုတ်ကဲ့ Concord ကတော့အဓိက Capacity Building Institute ပါဆိုတော့ကျမတို့ကလူငယ်တွေနဲ့ State Building အတွက်စိတ်ဝင်စားတဲ့လူငယ်တွေအားလုံးကိုကျမတို့ဥတီချက်ထားပြီးတော့ capacity building ကိုပေးပါတယ်အဓိက focus နောက်တစ်ခုဖြစ်တဲ့အမျိုးသမီး leadership ပေါ့အမျိုးသမီး leadership ကိုလည်းကျမတို့ကအဓိက capacity building ပေးခြင်းနောက်တစ်ခုကလည်း network တွေချိတ်ပေးခြင်းအားဖြင့်ကျမတို့ကဒီမြန်မာပြည်မှာအမျိုးသမီးခေါင်းဆောင်ဦးရေပုံမှန်များပြားလာဖို့အတွက်ကို Concord အနေနဲ့လုပ်ပေးပါတယ်လို့
အမျိုးသမီးတွေကိုသင်တန်းပေးတဲ့အခါမှာဘလို့အမျိုးသမီးတွေပါဝင်တက်ရောက်ကြတယ်လဲနောက်သင်တန်းတွေပေးတဲ့အခါမှာအမျိုးသမီးတွေကိုယ်တိုင်ကိုကဒီပါဝင်တဲ့နှုံပေါ့နော်သူတို့ပါဝင်လို့တဲ့ဒီစန္ဒအဲ့ဒါတွေရောဘလို့အခြေအနေရှိလဲရှင
်ကြော်ညာလိုက်တယ်ပေါ့နော်ဒီမဂဇင်းတို့စာဆောင်တို့ကနေကျမတို့ကြော်ညာလာပြီးတော့တကယ်စိတ်ဝင်စားတဲ့အမျိုးသမီးတွေပေါ့ဥပမာဆိုလို့ရှိရင်ဒီ Women in Public Service Program မျိုးဆိုလို့ရှိရင်political party တွေကိုလည်းကျမတို့ဖိတ်စာတွေပါပေးတယ်လာတက်နိုင်တဲ့လူတွေပေါ့နော်ပြီးတဲ့အခါမှာကျမတို့လာတဲ့လူတွေကို interview လုပ်ပါတယ် interview လုပ်ပြီးတော့သူတို့ဘယ်လောက်ထိစိတ်ဝင်စားသလဲပေါ့ဒီဘာသာရပ်တွေမှာဘယ်လောက်ထိစိတ်ဝင်စားသလဲဘယ်လောက်ထိဒီနိုင်ငံတည်ဆောက်ရေးမှာစိတ်အားထက်သန်စွာပါဝင်ခြင်းလဲဆိုတာပေါ်မှာမူတည်ပြီးတော့ဟိုနံပါတ်1ဦးစားပေးပြီးတော့ရွေးပါတယ်နောက်တစ်ခုကတော့ now training ကတော့political party မှာရှိတဲ့အမျိုးသမီးတွေကိုတီးတန့်ပေးတဲ့ training ပါအဲ့ဒါကတော့နိုင်ငံရေးပါတီတွေကိုတိုက်ရိုက်ကျမတို့ဖိတ်ပါတယ်ဖိတ်တဲ့အခါမှာသူတို့နိုင်ငံရေးပါတီတွေကသူတို့ကိုယ်တိုင်ဟိုဝါသနာပါလို့စိတ်ဝင်စားလို့တော့၎င်းဒါမှမဟုတ်လည်းပါတီကနေ appointed လုပ်ရတော့၎င်းလာတက်ကြတဲ့အမျိုးသမီးတွေလည်းရှိပါတယ်အဲ့တော့ဟို program ကတော့နှစ်မျိုးနှစ်စားပေါ့နော်အဲ့လိုမျိုးရှိပါတယ
်နိုင်ငံရေးပိုင်းနဲ့ပတ်သက်ပြီးတော့တက်ရောက်ကြတဲ့ဒီအမျိုးသမီးတွေရဲ့လေ့လာမှုအားရောဘယ်လောက်ထိရှိလဲရှင်
အများစုကတော့တော်တော်လေးကိုဟိုဘယ်လိုစာဖတ်အားလဲတန်ကြပါတယ်နောက်ပြတော့ခုနပြောတာ fee ထဲမှာတော်တော်လေးသွားနေပြီးသားအမျိုးသမီးတွေပါအမှနိုင်ငံရေးပါတီကလာတဲ့အမျိုးသမီးတော်တော်များများကတော့အနည်းဆုံး5 6နှစ်ကနေ10နှစ်15နှစ်အထိပေါ့နော်ဒီနိုင်ငံရေးလူမှုရေးတက်ဘက်မှာဥဆောင်နေပြီးသားဖြစ်တဲ့အတွက်သူတို့နဲ့သူတို့ကို training ပေးတဲ့အခါမျိုးတွေမှာအဓိကကတော့ကျမတို့ဟိုပို့ပြီး practical ကြတဲ့အလုပ်တွေကိုပဲကျမတို့ဦးစားပေးပြီးတော့ discussion ပုံစံမျိုးပေါ့နော်နောက်ပြတော့ဒီလို group work ပုံစံမျိုးဟာမျိုးတွေကိုအဓိကထားပေးပါတယ်နောက်တစ်ခုကသိမဖြစ်လိုအပ်တဲ့ political economy လိုဟာမျိုးတွေနောက် skill ဆိုပတ်သက်တဲ့ presentation skill တို့တခြား negotiation skill ဆိုပေါ့နော်ကောင်းဆောင်တယောက်သိနိုင်တဲ့ skill အဲ့ဒါမျိုးတွေကိုလည်းကျမတို့ပေးပါတယ
်ဒီလိုသင်တန်းနေပေးတယ်နောက်ပြတော့ဘ ഹു သူဒ္ဓရဖြန့်ဝေတဲ့ခါမှာရောဟိုဘလို့အခက်ခဲတွေတွေ့ရလဲရှင်
အမျိုးသမီးတွေဖြစ်တဲ့အတွက်တချို့အရာတွေကအိမ်အလုပ်တွေလုပ်ရတာတွေရှိတယ်ပေါ့နော်အမျိုးသမီးကအမျိုးသားထက်ပိုပြီးတော့တာဝန်များတဲ့အပိုင်းတွေရှိပါတယ်ရှိတဲ့အခါကျတော့ကျွန်တော်တို့time challenge ကတော့အရန်ရှိတယ်ဥပမာဆိုလို့ရှိရင်အမျိုးသားတွေဆိုလို့ရှိရင်အချိန်ကြိုက်သလောက်တချို့ training တွေမှာယူလို့ရပါမယ်အမျိုးသမီးတွေကကြတော့အိမ်မှာ clay ပြန်ကြိုရမယ်ဟာတို့အိမ်မှာပြေးထမင်းချက်ရမယ်ဟာမျိုးတွေဆိုအဲ့ဟာမျိုးတွေတော့နည်းနည်းအကန့်အသတ်ရှိတယ်နောက်တချို့ဟာကြတော့လေစာဖတ်အားနည်းနည်းလေးအားနည်းသေးတာတွေ့ရတယ်နောက်တတိယ challenge တစ်ခုကတော့ဒီသူတို့ပတ်ဝန်းကျင်မှာနေတဲ့ဟိုမိသားစုပဲဖြစ်ဖြစ်ဒီပါတီကဥဆောင်တဲ့သူတွေပဲဖြစ်ဖြစ်ဒါမှမဟုတ်လဲ community မှာဥဆောင်နေတဲ့သူတွေပဲဖြစ်ဖြစ်အဲ့ဒီလူတွေရဲ့ပံ့ပိုးမှုကလည်းအတိုင်းအတာတစ်ခုထိအားနည်းသေးတာတွေ့ရပါတယ်ရှင
်အမျိုးသမီးတွေစွမ်းဆောင်ရည်တွေကိုမြင့်တင်တဲ့သင်တန်းတွေပြီးသွားတိုင်းမှာဟိုထိရောက်မှုရှိမရှိရကြတော့ဘယ်လိုသုံးသပ်လဲရှင်
ထိရောက်မှုရှိမရှိရတော့ကျွန်တော်တို့အနေနဲ့ပေါ့သူတို့ဒီသင်တန်းပြီးသွားလို့ရှင်ဘာပြန်လုပ်နိုင်လဲပေါ့နော်ဘာပြန်လုပ်နိုင်လဲဆိုတော့နောက်တစ်ခုကဟိုကြီးကြီးမားမားလုပ်နိုင်တာနဲ့တေးသေးကွဲကွဲလုပ်နိုင်တာပေါ့နှစ်ခုပြန်ခွဲမယ်ဆိုလို့ရှင်ကျွန်တော်တို့ဟိုအရိုးအသားဆုံးပြောရမယ်ဆိုလို့ရှင်တော့ထင်တာမြင်တာလောက်အောင်တခါတည်းနိုင်ငံကြီးကတခါတည်းပြောင်းလဲသွားပြီးတော့အဲ့လိုမျိုးဖြစ်လာသေးတဲ့ဟာတော့မရှိသေးပါဘူးပါတီတွေအဓိကပေးတဲ့အမျိုးသမီးတင်တန်းဆိုလို့ရှိရင်ဒီတင်တန်းပြီးသွားတဲ့အခါမှာပါတီအချင်းချင်းအမျိုးသမီးတွေပို့ပြီးတော့နှိဆက်ပြီးစီးလုံးလာကြတယ်အရင်တော့ဆိုရင်နိုင်ငံရေးပါတီအချင်းချင်းကတူယောက်တောက်တိတ်ပြီးတော့ဟိုမထိဆက်ကြအောင်နောက်ပြတော့ခုနပြောတာကိုကိုင်ဆွဲထားတဲ့ဟိုပါတီရဲ့ platform တွေပေါ်မှာမူတည်ပြီးတော့နည်းနည်းအတိုက်အခိုက်တွေလည်းရှိကြတယ်ပေါ့နော်အဲ့တော့ဒီတင်တန်းပြီးသွားတဲ့အခါမှာတို့တွေကတော်တော်လေးတယောက်နဲ့တယောက်ဟိုနေပေါ့နားလည်မှုလည်းရကြတယ်နောက်ပြတော့ပူးပေါင်းဆောင်ရွက်လာတာတွေ့ရတယ်ဥမာဆိုလို့ရှိရင်တပါတီရဲ့လုပ်နေတဲ့လုပ်ငန်းတစ်ခုကိုတခြားပါတီကပါဝင်ကူတယ်ပေါ့နော်ဆိုဆိုနေပေါ့ civil society ဘက် site တွေမှာလုပ်ကြတဲ့အလုပ်မျိုးတွေပေါ့ဥမာဆိုလို့ရှိရင်ရေသွားလှူတာမျိုးတို့ဒီ land grabbing case တွေတချို့ဟာတွေဒီမှာဆိုလို့ရှိရင်အရင်ဆိုရင်ပါတီတစ်ခုတည်းကပဲဥဆောင်လုပ်နေတဲ့အစားဒီအမျိုးသမီးတွေကတော်တော်လေးစီးလုံးသွားတဲ့အခါမှာကြောက်လို့ရှိရင်သူကဟိုတခြားပါတီသူ့ပါတီငါပါတီရဲ့မဟုတ်တော့ပဲနဲ့ဝင်ပြီးတော့ကူညီတာတွေလည်းရှိပါတယ်နိုင်ငံရေးပါတီမဟုတ်ဘဲနဲ့တခြားအမျိုးသမီးတွေကြတော့ဘလို့ဖြစ်လာလဲဆိုတော့တာဝန်ရှိတယ်ဆိုတဲ့စိတ်ကသူတို့မှာရရှိသွားတယ်။အရင်တုန်းကဆိုရက်ွက်ထဲမှာပုံမှန်ပဲနေတယ်ဟိုလိုသွားတယ်စားတယ်လာတယ်ပေါ့ကိုမိသားစုနဲ့ပဲကိုနေတာနေပြီးတော့ဟိုမှာရက်ွက်ရဲ့အရေးဟာလဲကိုအရေးဖြစ်တယ်ဆိုတဲ့အကြောင်းနောက်အနည်းဆုံးကလမ်းထိပ်မှာအမျိုးသမီးတယောက်ဟိုပဲဖြစ်ဖြစ်အမျိုးသားတယောက်ပဲဖြစ်ဖြစ်ထားပါတယောက်တောင်းစားနေတာပဲဖြစ်ဖြစ်ပေါ့နော်နောက်တစ်ခုကအဆင်မပြေတာပဲဖြစ်ဖြစ်အဲ့လိုဟာမျိုးတွေကဆသူတို့ခဲလုတ်လိုက်လဲဘလို့များသူတို့ပြဖြစ်ရှင်းပေးရမလဲပေါ့။နောက်အလိုစိတ်ယုံအလုပ်သမားတွေအမျိုးသမီးတွေဆိုလို့ရှိရင်ကျမကြီးနဲ့ပတ်သက်လို့အခက်အခဲတွေရှိတယ်ဒါဆာဆိုတို့ဘလို့ဖြစ်ရှင်းကြမလဲဆိုပြီးတော့ဝိုင်းပြီးတော့ဆပြီးတော့လှုပ်လာကြတဲ့ခါမျိုးကျမတို့အများကြီးတက်တူပါတာ။